ARI တိုင်းနဲ့စကိုင်းတိုင်းတွေမှာဒီကနေ့အင်အားအသင့်တင့်ရှိတဲ့ငလျင်တွေနဲ့နောက်ဆက်တွဲငလျင်တွေကြောင့်ထိခိုက်ပျက်စီးမှုတွေရှိခဲ့ပါတယ်။ဒီအပိုင်းတွင်မြေငင်းလှုပ်ငတ်တာတွေကြောင့်သတိထားဖို့ကိုလည်းမိုးလေဝသကြွန့်ကျင်သူတွေကသတိပေးနေကြပါတယ်။ရန်ကုန်ကသတင်းပေးပို့ထားတာကိုမတ်စုမွန်ကတင်ပြပေးပါမယ်
။မတ်လ9ရက်နေ့ဒီကနေ့မနက်4နာရီကျော်မှာ ARI တိုင်းညောင်တုံးမြို့ကိုဗဟိုပြုပြီးတော့အင်အားအသင့်တင့်ရှိတဲ့ Richter scale 5.1 အဆင့်ရှိတဲ့ငလျင်တစ်ခုလှုပ်ခတ်ပြီးတော့နောက်ဆက်တွဲ3ချိန်ဆက်ပြီးတော့လှုပ်ခဲ့တာမို့လို့ထိခိုက်ပျက်စီးခဲ့တာတွေရှိခဲ့ပါတယ်။နေ့လယ်ပိုင်းမှာတော့စကိုင်းတိုင်း Homelin ဘက်မှာပါငလျင်လှုပ်ခတ်ခဲ့တာမှာတော့ Richter scale 5.1 ရှိတယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကညွှန်ကြားရေးမှူးဦးကျော်မိုးဦးက VOA မြန်မာပိုင်းကိုပြောပါတယ်
။ Homelin ရဲ့နောက်တောင်ဘက်23မိုင်ကျော်ပေါ့နော်။အင်းအား5.5ပေါ့နော်။လောက်သွားတော့7နာရီ6မိနစ်35ဆက်ဆက်နော်
။ဘယ်နဲ့ကတော့ဟိုကျွန်တော်ဒီလောက်သွားတော့ဒီကတော့ဒီညောင်တုံးမြို့ရဲ့အရှိဆောင်မဲ6မိုင်တော့ကွာ။ဟာပို့ပြပြောအင်းကတော့5.1နဲ့အင်းအားအတင်းရှိတဲ့ငွေနဲ့အနေနဲ့တစ်ခုလောက်သွားတယ်။အဲငွေနဲ့လောက်ပြီးတော့မှနောက်ဆက်တွဲငွေအနေနဲ့အသုံးကြီးထပ်ပြီးတော့လုပ်တယ်ပေါ့နော်။အဲဒီနာရီ54.9စက္ကန့်မှာကျွန်တော်ညာ5.1နဲ့ပေါ့နော်ဒါညောင်တုံးရဲ့အရှိဆောင်မဲအစီမံခန့်ကွာမှာဒီချိန်လောက်ပါတယ်။ပြီးတော့ဒီ9:20စက္ကန့်မှာပေါ့နော်ကျွန်တော်တို့ညီညောင်တို့ရဲ့အနောက်တောင်ဘက်23မိုင်ခန့်အကွာမှာတော့ကျွန်တော်တို့အင်အား3.5တတိယချိန်လို့ပေါ့လေနောက်တစ်ခုကတော့ဒီနောက်ဆက်တွဲငင်းနောက်ဆုံးအနည်းငယ်တော့ကျွန်တော်နဲ့9:23:55စက္ကန့်မှာတော့ကျွန်တော်တို့အင်အား register scale ပေါ့နော်3.3အရုံးရဲ့အရှိဘက်25မိုင်ခန့်အကွာမှာတချိန်လို့ပါတယ်ခင်ဗျာ
ဒီကနေ့မနက်ပိုင်းလှုပ်ခတ်ခဲ့တဲ့မြင်းကလင်းတန်းကြောင့်မအူဘေမျိုးနယ်မှာရှိတဲ့စိမ့်မြကန္တာဖရာတထဌာနဖရာရဲ့မဟာဘောဓိလိုင်တွင်မှာအကြောင်းကြီးတွေဖြစ်ပေါ်တာဇေဒီမာကြီးရဲ့ပတ်လည်အောက်ခြေမှာအကြောင်းတွေဖြစ်ပေါ်တာဇေဒီဝင်းတွင်မှာရှိတဲ့နန်းနန်းတချို့နဲ့အဆောက်အုံတချို့ပြိုကျကွဲအပ်တာဇောတိကာယုံဘုန်းကြီးကျောင်းကဖရာဆောင်တချို့ပြိုကျပျက်စီးတာနဲ့ဆွန်းလွန်းဓမာယုံနဲ့လူနေအိမ်တချို့ပါထိခိုက်ပျက်စီးတာတွေမှန်ကြကွဲတာတွေထိခိုက်မှုတွေရှိပေမဲ့လူထိခိုက်မှုတော့မရှိခဲ့ပါဘူးပြီးခဲ့တဲ့နှစ်ဒီဇင်ဘာလတည်းကနေစလို့မြန်မာနိုင်ငံမှာအင်အားအသင့်တင့်ရှိတဲ့မြင်းကလင်းတွေမကြာခဏဆိုသလိုလှုပ်ခတ်ခဲ့ပါတယ်။ပြီးခဲ့တဲ့မတ်လ3ရက်နေ့မနက်ပိုင်းတုန်းကလည်းရန်ကုန်မြို့မှာအင်အား Richter scale 4.5 အဆင့်ရှိတဲ့ငလျင်လှုပ်ခတ်ခဲ့ပါသေးတယ်။ဒီကနေ့ဆိုရင်လည်းငလျင်လှုပ်ခတ်တာတွေစိတ်လာတာမို့လို့ဒီလိုငလျင်လှုပ်ခတ်နေတာကြောင့်တိုင်းနယ်ပြည်နယ်အသီးသီးမှာနေထိုင်ကြတဲ့ပြည်သူတွေအနေနဲ့သတိထားနေထိုင်ကြဖို့ပညာရှင်တချို့ကအကြံပြုပါတယ်။မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနဘက်ကတော့မြင်းကလင်းလှုပ်တာကတခြားသောသဘာဝဘေးအန္တရာယ်တွေလိုမျိုးကြိုတင်ခံမှန်းတွက်ချက်လို့မရတဲ့သဘာဝဘေးဖြစ်တာမို့လို့ရာသီမရွေးဖြစ်နိုင်လို့ပြည်သူတွေအနေနဲ့သတိထားဖို့ပြောထားပါတယ်။မြင်းကလင်းလှုပ်ခတ်ပြီးဆိုရင်ပရင်းပေါက်တွေနဲ့မျက်နှာစာတွေကပထမဆုံးပြိုကျတတ်တဲ့အစိပ်ပိုင်းတွေဖြစ်တာမို့လို့တက်နိုင်သလောက်ဝေးဝေးနေကြဖို့နဲ့ပစ္စည်းတွေပြုတ်ကျတာရှိနိုင်တာမို့လို့အကာအကွယ်တန်းခံနိုင်တဲ့နေရာတွေမှာနေထိုင်မှုမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကညွှန်ကြားရေးမှူးဦးကျော်မိုးဦးကအသိပေးပါတယ်
။ဒီမြင်းကလေးဒီဆောင်တွေမြင်းကလေးကြောတွေပေါ့နော်မြင်းကလေးကြောင်ဝဲရှိတဲ့ဒေသတွေမှာနေထိုင်နေပြည်သူအနေနဲ့တော့အဓိကတော့ဟိုမြင်းကလေးကမြင်းကလေးလှုပ်လို့ဟိုထိခိုက်ဆုံးရှုံးမှုဖြစ်တာပေါ့အဓိကတော့ဒီမြင်းကလေးပြောင်းဝင်းအတွင်းမှာစောက်ထားတဲ့လူနေအဆောက်အဦတွေဒီအရည်ပြိုကျပြက်စီပြီးတော့မှဖြစ်တာပေါ့နော်အဲ့တော့ဒီမိမိတို့နေထိုင်တဲ့ရေဝင်းခံနိုင်တဲ့ဘောနော်ဒီအဆောက်အဦပုံစံမျိုးတွေဒီအရည်တွေရှယ်ပြီးတော့မှစောက်လို့တင်တာပေါ့နော်နောက်တစ်ခုကတော့ဒါကျွန်တော်တို့ကဒီငင်းငင်းနဲ့ပတ်သက်ပြီးတော့မှပြင်ခံမလို့မရတဲ့အကြောင်းအဓိကတော့ငင်းငင်းတော့ဆိုတော့ဒီစိတ်လှုပ်ရှားမှုရှိပဲနော်ဘောနော်အဓိကတော့ညောင်းတော့ပြင်တော့အနေခင်းတာတော့ဒီအနေလှုပ်လာပြီဆိုတော့ကွင်းမြင်နေမှဒီမှာတော့
မကြခင်မှာနွေရာသီရောက်လာတော့မှဖြစ်တာမို့လို့လာမဲ့နွေရာသီကလည်းပိုးပြီးတော့ပူပြစ်နိုင်ပွဲရှိတယ်လို့ဥကြုံမိုးဦးကဆက်ပြောပါတယ်ဒီလိုမျိုးနွေရာသီမှာပိုးပြီးတော့ပူပြစ်လာနိုင်ပွဲရှိတာမို့လို့အသွားအလာသတိထားနေထိုင်မှုကိုလည်းအခုလိုသတိပေးပြောဆိုပါတယ
်ပုံမှန်ဆိုတော့ဒါညနေဆိုရင်တော့ကျွန်တော်တို့ကအပူချိန်ရော့မဲ့နေထိုင်မှုအရှိတဲ့နေထိုင်မှုနောက်ပိုင်းဒီ2000နောက်ပိုင်းမှာစပြီးတော့မှဒါညဖြစ်တဲ့နေ့တွေမှာလည်းအပူချိန်ကတနေ့တနေ့ပုံမြင့်လာတဲ့နေရာကိုတွေ့တဲ့ကြီးတော့လေဒါမဲ့ညီမလေးချက်ပြီးတော့ပူမြဲပူနေအောင်နေထိုင်လို့ရှိတယ်ပေါ့နော်။မျိုးပူလာရင်ဆိုရင်ကျွန်တော်တို့ကဒီမိုးလည်းညနေပိုင်းနေမှာကျွန်တော်ကမိုးရိမ်အောင်နေဖြစ်ပြီးတော့မှဒီပြစ်တိုက်တာတို့မျက်စိမျက်စိတဲ့တာမိုးကျုပ်ဖြစ်တာတို့မိုးရွာတာတို့ဒီအမျိုးတွေဖြစ်တယ်ဒီအမျိုးတွေတော့ဒီကဏ္ဍတွေမှာဒူဂီဂူတို့လည်းနောက်တော့ဒီအပူလိုင်းပေါ့နော်ဒီအပူလိုင်းနေနေတော့တော့တော့ဟိုရှိသေးပေမဲ့အနေအပူချင်းနေဒီမြင့်တက်လာဖြစ်တဲ့ကြောင့်ဒီအပြင်ကိုသွားတော့မယ်ဆိုရင်ပေါ့နေနေကဏ္ဍတွေမှာအပြင်သွားတော့မယ်ဆိုရင်ဆောက်မလို့ရဲ song gari wa chi yo tho lo bian lu de ni ne ho twa na de ne naw twa lo ta a ni de khan ne ya ni yo ma a bian ne ho yu de ya twa lai da lo ta bu ni de khan ne ya ni ma ta a i de khan ne ho yu de ya win lai da lo bian lu de ma lo khu lo lo da kwa
lat shi myanmar nai ngai ma sagai pya ywe jo ba win pya ywe tor tor mya mya shi ni da mho lu ngal lin dan an ye mya de nai ngan lu pyo lu ya nai jao pinya shin ni bak ga dao shao tri pe ga da ba myanmar nai ngai ma be dai a that aw twon tin ni de ပြည့်ရွေကျော်အများပြားရှိနေပြီးတော့အဓိကအင်အားကြီးငလျင်တွေလှုပ်ခတ်နိုင်တဲ့အဓိကမြေငလျင်ကျော်ကြီး၅ခုရှိပါတယ်ရှင်။